မနေ့ကြတာပဒိနေ့ကရန်ကုန်မြို့မြန်မာတည်င်းပညာသိပ္ပံမှာကျင်းပတဲ့မြန်မာနိုင်ငံရဲ့တည်င်းလက်လက်ခွင့်နဲ့ဒီမိုကရေစီအကူပြောင်းမှာတည်င်းသမားများရဲ့အခမ်းကဏ္ဍဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကရခိုင်မြောက်ပိုင်းမှာရုံလောင်းနေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ကြေညာခဲ့တာကိုဆက်ပြီးတော့န ပါဝင်နေတယ်လို့တက်မတော်ကဝန်ခံထုတ်ဖော်ပြောကြားလိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcio ကကြေညာလိုက်ပါတယ
် The military acknowledgement that security forces were involved in the killing is an important step
ဘဝင်ဆဲဦးကိုတတ်ဖြတ်ခဲ့တဲ့အမှုမှာလူမျိုးရေးတပ်တွေပါဝင်ပတ်သက်ခဲ့တယ်လို့မြန်မာစစ်တပ်ကနေပြီးတော့ဝန်ခံပြောဆိုမှုဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်
ဒါအပြင်ဒီလိုတာဝန်ယူမှုမျိုးကနေပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုအထိဖြစ်လာဖို့အမေရိကန်ဘက်ကမျှော်လင့်ကြောင်းတန်မတ်ကြီးမာဆယ်ကပြောပါတ
ယ်။ We hope it is followed up by more transparency and by holding those responsible.
အခုလိုမျိုးတာဝန်ယူမှုတာဝန်ခံမှုမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်ရင်းအဖြစ်ပို့ပြီးတော့ပွင့်လင်းမြင်သာမှုတွေဆက်ပြီးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ရှိတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်10ဦးဖြစ်တယ်လို့စုံစမ်းတွေ့ရှိခဲ့ကြောင်းဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့တပ်မတော်ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကတက်တလို့မြန်မာစစ်တပ်ကသူတို့တပ်ဖွဲ့ဝင်တွေပြစ်မှုကျူးလွန်ခဲ့ကြောင်းအခုလိုထုတ်ဖော်ဝန်ခံတာဟာအတော်လေးကိုရှားပါတဲ့ဖြစ်ရပါဒါပေမဲ့လေဒေတာကံမွတ်စလင်6သိန်းခွဲကျော်အင်းကြီးချင်းဘင်္ဂါဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အချိန်မှာအင်းတင်ကျေးရွာရုပ်အလောင်းကိစ္စထက်ပိုပြီးကြီးမားကျယ်ပြန့်တဲ့လူခွေရေးချိုးဖောက်မှုတွေရှိနေကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေရှိဖို့လိုအပ်နေကြောင်းနယူးယောက်ခြေဆိုင် HRW လူခွေရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူးဖီလ်ရော့ဘင်ဆန်ကပြောပါတယ်
we see what is happening in Indian is literally the tip of the iceberg
ဒီမှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကျွန်တော်တို့မြင်ရသလားဆိုရင်ဖုံးကွယ်ထားတဲ့ပြဿနာအကြီးကြီးတွေကအသေးအမွှားလေးတစ်ခုလို့ပြောရမှာပါမဖြစ်မနေရှာဖွေဖော်ထုတ်စုံစမ်းရမယ့်အမြင်ပန်းနေဆက်မှုတွေအများအပြားရှိနေပါတယ်ဒါကိုမြန်မာအစိုးရဒါမှမဟုတ်စစ်တပ်ဘက်ကအမှန်တကယ်လုပ်ပါမလားဆိုတာကျွန်တော်တို့တန်ပြန်ရှိနေပါတယ်ဒါကြောင့်လည်းနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုနေတာဖြစ်ပါတယ်
အင်းပင်ကျေးရွာရုပ်အလောင်းတွေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဇန်နဝါရီလ10ရက်နေ့ကထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်မှာ2019ခုနှစ်စက်တင်ဘာလ10ရက်နေ့ကနယ်မြေရွှေလင်းရေးစစ်ဆေးရေးအတွင်းဖမ်းဆီးရမိထားတဲ့အကြမ်းဖက်သမား10ယောက်ကိုစစ်ဆေးမေးမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားရမှာအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ဒီကနေ့နှစ်ဩဂုတ်လတည်းကတည်ဆုံခဲ့ရသူဒေသခံတအုပ်အတွက်လက်စားချေတုံ့ပြန်ကြီးနေကြတဲ့မိသားစုဝင်2ဦးအပါအဝင်ရွာသား3ဦးနဲ့အတူလုံခြုံရေးတပ်ဖွဲ့ဝင်တွေကတက်ပြတ်ကျူးလွန်ခဲ့တာကိုစုံစမ်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင်